တဲ့ဒီကနေ့ပန်ဆယ်ဗေးနီးယားပြည်နယ်မှာနယူးယောက်ပြည်နယ်အထက်လွှတ်တော်အမဟီလရီကလင်တန်နဲ့အယ်လိုနိုပြည်နယ်အထက်လွှတ်တော်အမဘာရိုက်အိုဘားမာတို့ဟာဒီမိုကရက်တစ်ပါတီပနမရွေးကောက်ပွဲမှာရှင်ပြိုင်နေကြပါတယ်ကလင်တန်နဲ့အိုဘားမာဘယ်သူဒီမိုကရက်တစ်ပါတီရဲ့သမရလောင်းဖြစ်မလဲဆိုတာအခုထက်တိဆုံးဖြတ်ချက်မရနိုင်သေးပဲသူတို့နှစ်ဦးတဲတဲမဲမဲရှင်းပြိုင်နေရတာဟာ Republican သမရလောင်းဖြစ်ဖို့သေချာနေသူအထက်လွှတ်တော်အမတ် John McCain ကိုအထောက်အကူပြုနေတယ်ဆိုပြီး Democrat Party ဝင်တွေကစိုးရိမ်နေကြပါတယ
်တကယ်တော့ဦးထွန်းအောင်ရေဒီကနေ့ပနမရွေးကောက်ပွဲဟာ Hillary Clinton ဖို့တိတ်ကိုအရေးကြီးတဲ့ပွဲပါ November လသမရရွေးကောက်ပွဲမှာဝင်ပြီးရှင်းပြိုင်နိုင်ဖို့နောက်သူ့ရဲ့မျှော်လင့်ချက်တွေရှင်းသန့်နိုင်ဖို့Hillary Clinton အတွက်ဒီကနေ့ Pennsylvania ပြည်နယ် Democrat Party ရဲ့ပနာမရွေးကောက်ပွဲမှာပိုင်ပိုင်နိုင်နိုင်အနိုင်ရဖို့ကတိတ်ကိုလိုအပ်နေတာပါ Pennsylvania ပြည်နယ်မှာလူမှုသဘောထားစစ်တမ်းတွေကောက်ကြည့်တော့ပထမ Hillary Clinton ကဦးဆောင်နေပေမဲ့လည်းမကြခင်သတင်းပတ်တွေအတွင်းမှာသူ့ရဲ့ Obama အပေါ်အသာရနေမှုကတိတ်မကွာတော့တာကိုတွေ့ရပါတယ
်အရင်အပ Pennsylvania ပြည်နယ် Philadelphia မြို့မှာနောက်ဆုံးလုခဲ့တဲ့စကားစစ်ထိုးပွဲအတွင်းအိုဘားမားဟာခံစစ်အနေအထားမှာရှိခဲ့တဲ့အတွေ့အိုဘားမားရွေးကောက်ခံရမဲ့စွန့်ရင်နဲ့ပတ်သက်လို့တန်တရာတွေရှိလာနိုင်မယ်မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဟီလီကင်တင်ကဆွဲဆောင်နိုင်သိမ့်မယ်လို့ညွှန်လင့်နေပါတယ်မဲဆန္ဒရှင်တွေအတွက်အရေးကြီးတဲ့ကိစ္စရပ်တွေအပေါ်အာရုံစိုက်ရမယ်အစားအငင်းအပွားဖြစ်အောင်ဒိုင်းလူကြီးသဘောဆောင်ရွက်ပေးတဲ့ ABC ရုပ်သံလွှင့်ဌာနသတင်းတောက်နှစ်ဦးကထိုးစွားပြီးခဲ့တယ်လို့ဆိုပြီးအိုဘားမားကဝေဖန်လိုက်ပါတယ
် It took us 45 minutes before we even started talking about a single issue
အမေရိကန်ပြည်သူတွေအဖို့တကယ်အရေးကြီးတဲ့ကိစ္စတစ်ခုနဲ့ပတ်သက်လို့မပြောဆိုခင်မှာပင်ကျွန်တော်ကအငင်းပွားဖြစ်စေတဲ့ကိစ္စကို45မိနစ်တောင်ဖြည့်ရှင်းခဲ့ရတယ်လို့အိုဘားမားကပြောပါတယ
် Hillary Clinton တယောက်လည်းဒီစကားစစ်ထိုးပွဲမှာတိတ်မလွဲလှတဲ့မိကွန်းတွေမေးပြီးအကဲဆန္ဒခံခဲ့ရပါတယ်ဒါပေမဲ့လည်းဒါရီဟာသမရရွေးကောက်ပွဲအတွက်ရှင်ပြိုင်သူတွေမလွဲမသွေကြုံတွေ့ရမယ့်ကိစ္စမျိုးပါလို့ဖီလာဒဲလ်ဖီးယားရုပ်သံလွှင့်ဌာနတခုကို Miss Clinton ကပြောခဲ့ပါတယ
် You know being asked tough questions in a debate is nothing like the pressures you face inside the White House
စကားစစ်ထိုးပွဲမှာခက်ခက်ခဲခဲမိကွန်းတွေအမေးခံရတာဟာအင်ဗျူမှာရင်ဆိုင်ရမယ့်ဖိအားပေးခံရမှုတွေနဲ့ဘလို့မှမတူပါဘူးတကယ်အခက်ခဲတွေရင်ဆိုင်ရပြီဆိုရင်ခက်ခဲတဲ့ဆုံးဖြတ်ချက်ချဖို့ကိစ္စကိုရှောင်သွားလို့မရပါဘူးကိုရှေ့ရောက်လာတဲ့ဘဲကိစ္စမျိုးကိုမဆိုကိုင်းတွင်နိုင်မဲ့သမရကျမတို့လိုအပ်ပါတယ်လို့ Hillary Clinton ကပြောသွားတာပါ
AB သတင်းဌာနနဲ့ Yahoo Internet ပူးပေါင်းလုပ်တဲ့ပြည်သူ့စန္ဒသဘောထားစစ်တမ်းကဒီမိုကရက်တစ်ပါတီပနမရွေးကောက်ပွဲဟာအချိန်ကြာမြင့်ပြီးပြင်းထန်နေတဲ့အတွက်ရှင်ပြိုင်သူနှစ်ဦးစလုံးကိုနစ်နာစေတယ်လို့အကြံပြုထားပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲကြရင် Republican Party ဝင် John McCain ကို Obama ကပို့၍အခိုင်အမာရှင်ပြိုင်နိုင်လိမ့်မယ်လို့တနိုင်ငံလုံးမှရှိတဲ့ဒီမိုကရက်တွေကလောလောဆယ်ယုံကြည်နေကြတယ်လို့တချို့စစ်တမ်းတွေကပြသလို့နေတာကြောင့်Hillary Clinton ကိုပို၍နှစ်သက်တယ်လိုလားတယ်လို့ပထမကပြသနေတာတွေဟာပြောင်းသွားပါတယ်
ဒါပေမဲ့လည်းအိုဘားမားဟာအတွေ့အကြုံရှိဘူးကျင့်ဝတ်သိက္ခာမရှိဘူးမယိုးသားဘူးလို့ယူဆတယ်မဲဆန္ဒရှင်ဥယျာဉ်တွေတိုးပွားလာနေတယ်လို့လည်းစစ်တမ်းမှာတွေ့နေရပါတယ်နှစ်သက်မှုယိုးသားမှုနဲ့ကျင့်ဝတ်ပိုင်းတွေအတွက်စစ်တမ်းယူကြည့်တဲ့အခါမှာတော့ Hillary Clinton ကသူ့တက်တောင်ပိုးပြီးဆိုးနေတာကိုတွေ့ရပါတယ်ထောက်ခံတဲ့ကိုယ်စားလှယ်မဲရည်အတွက်ကိုကြည့်ရင်တော့အိုဘားမားကဆက်ပြီးဥဆောင်နေပါသေးတယ်ဟီလရီကလင်တန်နေနဲ့သူအရွေးခံရဖို့အတွက်အခုဒီမိုကရက်ပါတီညီလာခံမှာဘယ်လိုမဲပေးကြမယ်ဆိုတာကိုမဆုံးဖြတ်ရသေးတဲ့ကိုယ်စားလှယ်တွေကိုသူ့ကိုယုံကြည်လာအောင်လုပ်ဖို့ထိုးစစ်တွေဆက်ပြီးဆင်ဖို့လိုအပ်နေတယ်လို့နိုင်ငံရေးကြွမ်းကျင်သူစတော့ရိုတန်ဘတ်ကပြောပါတယ
် There is no alternative. She has no other option. If she doesn't attack then the
သူ့မှာတခြားရွေးလမ်းမရှိပါဘူးသူကထိုးစင်မစင်ဘူးဆိုရင်အခြေအနေဟာဒီအတိုင်းပဲခရီးသွားနေမှာဖြစ်ပြီးအိုဘားမားကရှေ့ကပြေးနေပါလိမ့်မယ်ဟီလရီကလင်တန်ကထိုးစစ်စင်ရင်တန်ပြန်ရိုက်ခံရမယ်အန်တီရရှိပေမဲ့လို့လည်းအ ਨੇ ဆုံးတော့အခုရှင်ပြိုင်ပွဲကိုလှုပ်ခါသွားအောင်လုပ်နိုင်တဲ့အလားအလာရှိနိုင်တယ်လို့မစ္စတာရိုသန်ဘတ်ကပြောပါတယ
်ဒီမိုကရက်ပါတီထဲမှာအခုလိုအချင်းချင်းပြင်းပြင်းထန်ထန်ကာလကြာရှည်အောင်ထိုးနှံနေကြတဲ့အတွက်တကယ်တမ်းအကျိုးအမြတ်ခံစားရမယ်သူကတော့ Republican Party ဘက်ကသမရလောင်းဖြစ်နေတင်မြှောက်ဖို့တေချာနေတဲ့ အထက်လွှတ်တော်အမဂျွန်ရီကိန်းပဲလို့ဆိုပြီးတချို့ဒီမိုကရက်တွေကစိုးရိမ်နေကြတာကိုတွေ့ရပါတယ်မက်ကိန်းနေနဲ့အိုဘားမားနဲ့ပဲဖြစ်ဖြစ်ဟီလရီကလင်တန်နဲ့ပဲဖြစ်ဖြစ်ထိတ်တိုက်တာရင်ဆိုင်ရရင်ဒီဒီမိုကရက်တွေဘက်ကနေအပြတ်သတ်နိုင်ရလိမ့်မယ်လို့စောစောပိုင်းကစစ်တမ်းတွေမှာပြနေပေမဲ့အခုလောလောဆယ်မှာတော့ကွာဟမှုကတိတ်မရှိတော့တာကိုနောက်ဆုံး AP ကကောက်ယူတဲ့ပြည်သူသဘောထားစစ်တမ်းမှာတွေ့နေရတယ်ဦးထွန်းအောင်ရဲ့
ဟုတ်ပါတယ်ဒီကနေ့ပင်ဆယ်ဗေးနီးယားပြည်နယ်ပနားမရွေးကောက်ပွဲမှာဟီလရီကလင်တန်ကအသာရနေရတဲ့အကြောင်းတစ်ခုကတော့အလုသမားထူကြောင့်ဖြစ်ပါတယ်အိုဘားမားကသူဟာနိုင်ငံရေးပြောင်းလဲမှုကိုကိုစားပြုတယ်လို့ပြောဆိုပေမဲ့လို့လေလူပြူအလုသမားလူဒန်းစားမဲဆန္ဒရှင်အများအပြားကတော့သိပ်မယုံကြပါဘူးဒါကြောင့်သူဒီမိုကရက်တစ်ပါတီရဲ့တမတာလောင်းအဖြစ်ရွေးကောက်ခံရရင်အလုသမားလူဒန်းစားမဲဆန္ဒရှင်တွေကြောင့်သူထိခိုက်နိုင်တယ်လို့စမ်းစစ်သူတွေကပြောပါတယ်။ကလင်တန်ကအိုဘားမားအားမကောင်းတဲ့နယ်ပယ်တွေမှာအခွင့်ကောင်းယူရမယ်လို့သူတို့ကပြောပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ပြည်ရင်ကလင်တန်နဲ့အိုဘားမားတို့ဟာမေလ6ရက်နေ့မြောက်ကယ်ရိုလိုင်းနားနဲ့အင်ဒီယားနာပြည်နယ်တွေမှာရှင်ပြိုင်ရပါလိမ့်မယ်။ပနားမရွေးကောက်ပွဲရာသီဟာဇွန်လမှာကုံဆုံးမယ်ဖြစ်ပြီးဒီမိုကရက်တစ်ပါတီအမျိုးသားညီလာခံကိုဩဂုတ်လမှာကျင်းပမယ်ဖြစ်ကြောင်းတင်ပြရင်းအခုအပအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဏ္ဍကိုဒီမှာပဲရန်နာပါရစေခင်ဗျာ